The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့ British ကိုကိုမောင်တို့ကိုတက်မတော်ဘက်ကတိုင်ကြားတာမှာဆက်သွေးဥပဒေပုံမှာ66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာမဟုတ်ဘူးလို့တက်မတော်ဘက်ကဒီကနေ့တရားရုံးမှာတွက်ဆိုခဲ့ပါတယ်။တင့်လျော်တဲ့ဥပဒေနဲ့သာအရေးယူဖို့တိုင်တာဖြစ်ပြီးဒါကိုဗဟန်းမျိုးမှ Yes ခန်းကနေပုံမှာတက်ခဲ့တာဖြစ်ကြောင်းတရားရုံးကစစ်ဆေးချက်မှာပေါ်ပေါက်လာခဲ့ပါတယ်။ဒီကနေ့၄ချိန်မြောက်ယုံချိန်မှာဦးကျော်မင်းစီအတွက်အာမခံကိုလည်းပယ်ချခံခဲ့ရတယ်လို့တရားရုံးပြောင်းစစ်ဆေးဖို့လည်းပယ်ချခံခဲ့ရပါတယ်။တရားပြန်ရှိနေတဲ့ဘက်ကတော့တရားရုံးစစ်ဆေးချက်တွေကတစ်ဖက်သက်ဖိအားပေးပြီးတော့ဥပဒေကိုမျက်ကွယ်ပြုမှုရှိတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီသတင်းကို VOE သတင်းဌာနကမမ်မီခါကပြောပြပေးပါမှာခင်ဗျာ
။ဒီကနေ့၄ချိန်မြောက်ယုံချိန်မှာ The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းစီနဲ့ဗြိတိသျှကိုကိုမောင်တို့နဲ့ပတ်သက်လို့တရားပြန်ဖြစ်တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တက်နယ်မှူးဒုတိယဗိုလ်မှူးကြီးလင်းထွန်းကအခုလိုထွက်ဆိုခဲ့တာဖြစ်တယ်လို့ဦးကျော်မင်းဆွေရဲ့ရှေ့နေဦးခင်မောင်မြင့်ကပြောပြသွားတာပ
ါဦးကျော်မင်းဆွေနဲ့တာရေးဆရာဗြိတိသျှကိုကိုမောင်အပေါ်မှာတိုင်ကြားခဲ့ခြင်းဆက်သွေးဥပဒေပုံမှာ66ဂါကြီးတရားအရေးယူပေးပါလို့တိုင်ကြားခဲ့ခြင်းမဟုတ်ဘူးဤတဲ့ဥပဒေတစ်ခုနဲ့အညီအရေးယူပေးပါလို့သူတိုင်ကြားခဲ့တယ်ဒါတိုင်စာကိုလည်းကျွန်တော်တို့အတည်ပြုနိုင်တယ်လို့သူကိုယ်တိုင်နှုတ်နဲ့သင်ခံချက်မှလည်းပဲသူက66ဂါကြီးနဲ့ပဲပုံမှန်တက်ပြီးအေးယူပေးပါလို့တိုင်ငင်ခြင်းမဟုတ်ဘူးဒါပေါ်ပေါက်တယ်တင့်လျော်တဲ့ဥပဒေတစ်ခုခုနဲ့တိုင်ဖို့ပဲသူကသူအေးယူဖို့ပဲတိုင်ခဲ့တာပဟန်းမျိုးမှရဲစခန်းနဲ့ကပုံမှန်တက်လိုက်တယ်ခုနမစီလျော်တဲ့ပုံမှန်ပေါ့နော်ဒါကိုလည်းပဲပဟန်းမျိုးနဲ့ဥပဒေအရာကြီးကဥပဒေနဲ့ကြီးစစ်စစ်ပြီးတော့ပြင်ဆင်မှုလုပ်မပေးပဲနဲ့တရားရုံးကို66ဂါကြီးနဲ့ဆွဲပြီးပြင်ပေးလိုက်တယ်ကတော့66ဂါကြီးလို့တက်လိုက်ချင်းဒီတိုင်ကြားသူများဘက်ကတက်လိုက်တာမဟုတ်ဘဲနဲ့တရားစွဲအဖွဲ့အစည်းတွေကတက်လိုက်တယ်ဆိုတာလေးကျွန်တော်တို့ဒီကြေမှာပေါ်ပေါက်ပါတယ
်ဒီလေးချိန်မြောင်ယုံချိန်မှာလဲဦးကျော်မင်းစွေအတွက်အာမခံမရခဲ့သလိုတရားရုံးပြောင်းစစ်ဆေးဖို့တင်ပြတာမှလဲပယ်ချခံရပါတယ်ဘလို့အချက်တွေကြောင့်ပယ်ချခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးတရားရုံးဘက်ကပြန်လဲပြောကြားခဲ့တာကိုဦးခင်မောင်မြင့်ကအခုလိုပြန်လဲပြောပြခဲ့ပါတယ
်ကျွန်တော်တို့ဘက်ကညီမဘယ်လိုအကြောင်းကြောင့်ဒီအမဂန်ကိုကန့်ွက်တာလဲရှောက်ထားနေကျွန်တော်တို့ရှောက်တာကိုဘာကြောင့်ကန့်ွက်တယ်လဲလို့နေတဲ့အခါမှာအကြောင်းပြချက်ခိုင်ခိုင်လုံလုံပြောကြနိုင်ခြင်းမရှိဘူးထို့သူပဲဒီဘက်ကဆွဲဆိုသူကလည်းပဲကိုယ့်ကိုစစ်ဆေးမယ်တရားရုံးပေါ့ဒီတရားရုံးတရားသူကြီးကဒီမှုကိုမှန်ကန်မျှတစွာစစ်ဆေးမယ်လို့ယုံကြည်မှစစ်ဆေးထားမှာပေါ့ဒါကိုလည်းပဲအကြောင်းပြချက်ခိုင်ခိုင်လုံလုံမေမေရရမရှိပဲနဲ့ဟိုပယ်ချခဲ့တယ်ပေါ့ကျွန်တော်တို့မှာကဥပဒေရဲ့နှစ်သာရတိတိပြဋ္ဌာန်းဥပဒေတွေရှိနေရင်ပြဋ္ဌာန်းဥပဒေတိုင်းတိတိကျကျစီရင်ဆုံးဖြတ်ရမယ်ဆိုတဲ့လူကပြည့်ရင်းသွားပြီးတော့တယုံတထုံတရားသူကြီးတွေရဲ့စင်ရှင်တုံတရားပေါ့စင်ရှင်တုံတရားကိုပဲအဓိကအပြုပြီးတော့စီရင်နေကြတဲ့အခါကျတော့စစ်ဆေးခံရသူအနေနဲ့ပေါ့နော်ဦးကျော်မင်းဆွေအနေနဲ့ကျတော့အင်မတန်နစ်နာပါတယ်
လက်ရှိဗဟန်းတရားရုံးဘက်ကအမှုစစ်ဆေးမှုဟာတရားမျှတမှုမရှိဘူးလို့ရှေ့နေဦးခင်မောင်မြင့်ကတုံ့တက်ထားပါတယ်။ဒီလိုတရားမျှတမှုမရှိတဲ့အတွက်အနောက်ပိုင်းခရိုင်တရားရုံးမှာတရားရုံးပြောင်းစစ်ဆေးနိုင်ဖို့ဆောင်ရွက်သွားမယ်လို့သူကပြောပါတယ်။လက်ရှိဗဟန်းတရားရုံးရဲ့မျှတမှုမရှိဘဲစစ်ဆေးမှုတွေနဲ့ပတ်သက်လို့သူကအခုလိုထောက်ပြဝေဖန်သွားပါတယ်
။အခုလက်ရှိအနေအထားမှာတော့ကျွန်တော်တို့ဒီရုံးဟာစတင်ပြီးတော့ဒီထုတ်ရမှစတင်ယူကလေးကဥပဒေပြဋ္ဌာန်းချက်ဖြစ်တဲ့စနစ်တကျရုံးခွင့်ရဲ့မှာဂျုံးမတိုင်ရဘူးဆိုတော့ပြဋ္ဌာန်းချက်ကိုဆန့်ကျင်ပြီးတော့ကျွန်တော်တင်းတင်းချိုးဖောက်ပြီးတော့မှချုပ်ရမှန်ပေးလိုက်တော့အဲ့ဒီကနေစပြီးဒီကနေ့အထိသူ့အထက်ရုံးဖြစ်တဲ့နောက်ပိုင်းခံရုံးကိုတင်ပြပြီးတော့အေးအေးယူဖို့တိုင်ကြားထားတဲ့အပေါ်မှာလည်းပဲသုံးတရားတက်ရောက်မှုရှိသလားတော့မသိဘူးပေါ့နော်ကျွန်တော်တို့ဒီဘက်ကပြေခံရဲ့အခွင့်အရေးရပေးတင်လိုက်တဲ့အခွင့်အရေးအလုံးကပယ်ချခြင်းခံရတဲ့အတွက်ဒါကိုဥပဒေအမြင်နဲ့ကြည့်ရင်တော့မှန်ကန်မျှတမှုတော့အမတန်ကင်းမဲ့နေတယ
်ဒီကနေ့တရားရုံးယုံချိန်မှာတော့သတင်းမီဒီယာသမားတွေကသတင်းသမား5ယောက်ကိုသာသတင်းယူခွင့်ပေးဖို့တရားရုံးဘက်ကကန့်သတ်လိုက်တာရှိခဲ့ပါတယ်5ချိန်မြောက်ယုံချိန်ကိုလာမေချွန်30မှာဆက်လုပ်သွားမှာဖြစ်ပါတယ်ရှင်